တူရကီနိုင်ငံမှာမကြာသေးခင်ကငလင်းတန်းခံခဲ့ရတဲ့နေရာမှာပဲတနင်္လာနေ့ကနောက်ထပ်6.4 ပြင်းအားရှိတဲ့ငလင်းထပ်လုသွားတဲ့အတွက်ကြောင့်လူသုံးဦးသေဆုံးပြီး200ကျော်ဒဏ်ရာရှိသွားပြန်ပါတယ်။အဲ့ဒီနောက်ဆက်တွဲငလင်းတန်းကြောင့်အိန္ဒိယချင်းစီးရီးယားနိုင်ငံမှာလည်းအဆောက်အုံတွေပြိုကျလူအများအပြားအပြက်စီးတွေကြပိတ်မိပြီးအများအပြားဒဏ်ရာရှိကုန်တယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။အဲ့ဒီနောက်ဆက်တွဲငလင်းဟာတူရကီနိုင်ငံဟာတေပြည်နယ်ဒက်ဖနီမြို့နာကိုဗိုလ်ပြုလောက်ကတ်သွားတာဖြစ်ပါတယ်။တူရကီပြည်ထရေးဝန်ကြီးဆူလီမန်စွိုင်းလူကအဲ့ဒီငလင်းကြောင့်လူသုံးဦးသေဆုံးပြီး213ဦးဒဏ်ရာရှိကာအဆောက်အုံ3လုံးပြိုကျသွားကြောင်းနဲ့6ဦးကတော့အပြက်အစီးတွေကြားပိတ်မိနေတဲ့အတွက်ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေကြတော့မှာလို့ပြောပါတယ်။ဟာတေပြည်နယ်မှာ3တပ်တိုက်ပြိုကျတဲ့အထက်ကပိတ်မိသူ2ဦးကိုရဲတပ်ဖွဲ့ကကယ်ဆယ်နိုင်ခဲ့ပြီးနောက်ထပ်3ဦးကိုကယ်ဆယ်ဖို့ကြိုးစားနေတယ်လို့ဟာဘာတက်ရုပ်တံသတင်းဌာနကသတင်းထုတ်လွှင့်ပါတယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာလည်းအပြက်စီးပုံတွေပြိုကျလာပြီးလူ6ဦးသေဆုံးသွားကြောင်းအစိုးရပိုင်စာနာသတင်းဌာနကထုတ်ပြန်ပါတယ်။ဒါအပြင်လူပေါင်း130ကျော်လဲဒဏ်ရာရရှိကုန်ပြီးအများစုကတော့အသက်အန္တရာယ်စိုးရိမ်မှုမရှိရပါဘူးလို့စီးရီးယားအနောက်မြောက်ဒေသအရက်ဖက်ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်ခင်ဗျာ